The next Prime Minister, next Labour Prime Minister, and the first female Prime Minister of this country will be Julie.
Now, the man, Labour Wendy Joe Lepi, Dinangae, Paramazo, and Mutami Wendy Joe Lepi Medua, Julia Gillard Pibari.
Labour Party Piaguabugo, Michael Foshoga. Australia, Anaya, Party Dreamer, a piano red with Pippi. Leshi, Wendy Joe, Kevin Reddit, Niama, Julia Gillard Go, Party Gonson Pi, Australia Nangae, Patama Uzo, Mutami Wendy Joe Pi, Dimia Rejang. Solan is Helly and Ega, a Kulu, Jinya, Twagirava. Taken in town, Konakuga, Rika, Wema, a Piata, Nayashi gave Peter now. When you joke, Kevin Radia, Labour Party, Suya, Della, Peter Nama, a dead Lisa, Shinne, where Julia Gillard ha, do ye, Dudia, when you joke, Pier, Tansong, get up your body. Julia Gillard ga, do ye, Yadu de Lekanse, Kulu, the Rinda Riku, Pioge body.
I ask my colleagues to make a leadership change. A change because I believed that a good government was losing its way. And because I believe
Jima ye yaw yin rwe go khong saung mai pyaung le bu jima tai twa ma de. Asu ya khong ti yak ka ni lan lwe ni lu pyaung le phit phu lu ni ba bi. Australia naingan da ri mi kho a tha ni ya de a che gan pinya yin ne jama yi pyu su saung sha mu a pyin lungan gwe ni ma le le sa sa sat san ja yi sa ta phin ha naw ywe kaw pwe ma an ye shi ni ba de. Jima ga di naingan go chit de a twe let pai ji mi ni nai ma bu.
တိုက်ခံဘက်ကပညာရေးကျန်းမာရေးအသုံးစရိတ်တွေလျှော့ချဖို့ကြိုးစားနေတာလောက်သမားအခွင့်အရေးတွေကိုထိခိုက်စေတဲ့ခြေလှမ်းတွေယူနေတာတွေ့ရလို့ကျမရဲ့ယုံကြည်ချက်ကြောင့်ကျမဝန်ကြီးချုပ်ယာရူးကိုယူပြီးဒါတွေကိုပြောင်းလဲအောင်လုပ်သွားမှာပါရှင်ဂျူလီယာဂီလက်ရဲ့မိဘများဖြစ်ကြတဲ့ဂျော်နဲ့မော်ရယ်တို့ကတော့သူတို့သမီးဝန်ကြီးချုပ်အဖြစ်တာဝန်ယူတာကိုဂုဏ်ယူမဆုံးဖြစ်ပေမဲ့လို့လေ
job ahead. Binding the party together now.
တိတ်ကိုစိတ်ဓာတ်တက်ကြွပြီးစိတ်လဲလှုပ်ရှားမိပါတယ်။ရှေ့မှာရင်ဆိုင်ရမယ့်တာဝန်ကြီးကိုထည့်ပြီးစဉ်းစားလိုက်ရင်ပါတီကိုသွေးစည်းပေးနိုင်မှာဖြစ်တယ်လို့ကုစားပေးနိုင်မှာကိုလည်းမြင်မိပါတယ်။အထူးသဖြင့်အတိုက်အခံပါတီခေါင်းဆောင်ထိုနီအက်ဒ်ဘော့ကိုရင်ဆိုင်ရှင်ပြိုင်နိုင်ဖို့အပဝင်လက်ရှိပါတီရဲ့ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းပေးဖို့လည်းပါဝင်ပါတယ်
။ Juliet Gillard ကဘယ်သူလဲ1962ခုစက်တင်ဘာလ29ရက်နေ့မွေးနေ့ရှင် Miss Gillard ဟာ Australia ရဲ့29ဦးမြောက်ဝန်ကြီးချုပ်လက်ဖြစ် Australia နိုင်ငံတမိုင်မှာပထမဦးဆုံးသောအမျိုးသမီးဝန်ကြီးချုပ်လက်ဖြစ်တဲ့အပြင်1923ခုနောက်ပိုင်းမှာခန့်အပ်ချင်းခံရတဲ့ပထမဦးဆုံးသောနိုင်ငံခြားမှမွေးဖွားပြီးဝန်ကြီးချုပ်ဖြစ်လာသူဖြစ်ပါတယ်။ဒါအပြင်သူဟာ Australia ရဲ့ပထမဦးဆုံးဝန်ကြီးချုပ်ဖြစ်တဲ့ John McEwan အပြီးအင်တောင်မပြူရသေးတဲ့ပထမဦးဆုံးသောဝန်ကြီးချုပ်လည်းဖြစ်ပါတယ်။သူဟာမဲလ်ဘွန်းတက္ကသိုလ်နဲ့အက်ဒလက်တက္ကသိုလ်တို့မှတက်ရောက်ခဲ့ပြီးဥရီဘွေရကျောင်းဆင်းဖြစ်ပါတယ်။လေဘာပါတီအောက်လွှတ်တော်ကုစလက်ဖြစ်1998ခုနှစ်မှာရွေးချယ်ခံရပြီးတဲ့နောက်သူဟာလေဘာပါတီရဲ့ဒုတိယခေါင်းဆောင်ဖြစ်2006ခုမှာဖြစ်လာခဲ့ပြီးတဲ့နောက်ကေဗင်ရက်အစိုးရလက်ထက်မှာဒုတိယဝန်ကြီးချုပ်ရာထူးအပြင်ပညာရေးဝန်ကြီးဌာနအလုပ်ကိုင်းနဲ့လုပ်ငန်းဝင်ဆက်ဆံရေးဝန်ကြီးဌာနအပြင်လူမှုဆက်ဆံရေးဝန်ကြီးဌာန၃ခုတို့ကိုပူးတွဲကံရည်သူလည်းဖြစ်ပါတယ်။သူအကြောင်းနဲ့ပတ်သက်လို့ Australia နိုင်ငံ Brisbane နေဒေါ်လေးမျိုးအိမ်ကိုမြေချီခဲ့ပါတယ်
။သူတွေတော်တော်များများကတော့အံ့ဩသွားတာပေါ့လေ။ရုပ်ပြက်ကြီးဖြစ်တော့ဒီနှစ်ပတ်သုံးပတ်အတွင်းမှာပဲသူတို့ပါတီထဲမှာပဲမကြေမနက်တာတွေဖြစ်ပြီးတော့အချက်ချင်းအဲ့လိုသူတို့ဆုံးဖြတ်လိုက်ကြတယ်လေ။Australia မှာလည်းအမျိုးသမီးဝန်ကြီးချုပ်မရှိဘူးတော့လူတွေကတော်တော်အော်သွားတယ်ပေါ့လေ
ဝန်ကြီးချုပ်ဟောင်းကေဗင်ရက်နေရာမှာသူ့ကိုအခုလိုရုတ်ရက်ခန့်အပ်လိုက်တာကတော့ဘယ်လိုအကြောင်းနေကြောင်းလဲရှင
်လောလောဆယ်သူတို့မကြေမနက်ဖြစ်နေတာတော့တတ်ထူတွင်ကျူးတဲ့နေရာမှာအခွန်နေတိုးကောက်ခံမှုအတွက်ကိုသူတို့စီစဉ်တယ်လေအဲ့ဒီဟာကိုလူတို့ကတော်တော်လေးမကြေနပ်ကြဘူးဘာဖြစ်လို့လဲဆိုတော့2000တခုကစပြီးတော့မှဖြစ်တဲ့အဲ့ဒီစီပွားရေးတကမ္ဘာလုံးမှာကြာဆင်းတဲ့အချိန်မှာဩစတြေးလျကသတ္တုတွေနေရဲ့အခွန်နဲ့စီပွားရေးကြာဆင်းမှုကမဖြစ်ဘူးလေလူတို့ကအဲ့ဒီသတ္တုတွေအခွန်တိုးတာအတွက်ကိုမကျေနပ်ကြဘူးလေဒါမှမဟုတ်ပြည်သူလူထုကမျက်နာသက်တစ်ခုနဲ့ပြန်ပြီးတော့အသက်ပြန်စတင်တယ်လေဒါမှမဟုတ်သူတို့အဲ့ဒီကေဗင်ရက်ဝန်ကြီးချုပ်ကိုသူတို့တပတ်အတွင်းမှာပဲသူတို့ဖြုတ်ပြီးတော့မှဂျူလီယာဂီလတ်ကိုပထမဆုံးအမျိုးသမီး ဝင်ကြီးချုပ်အနေနဲ့တင်လိုက်တာပ
ါ Juliet Gillard ကခုလိုမျိုးပေါ့နော်ပထမဦးဆုံး Australia နိုင်ငံရဲ့အမျိုးသမီးဝင်ကြီးချုပ်ဖြစ်လာတော့သူ့နောက်ကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်သူက၄နှစ်သမီးလောက်က Australia ကိုသူ့မိဘနဲ့အတူရောက်လာတာပါသူငယ်ငယ်တုန်းကအဲ့ဒီဟိုအဆုံနဲ့ပတ်သက်ပြီးတော့ရင်ကျက်တာပေါ့လေအဲ့ဒီကနေမကောင်းတော့နှွေးတဲ့နေရာဒေသအစ်စ်ကိုပြောင်းရင်ကောင်းမယ်ဆိုပြီးတော့မှမိဘတွေကအင်္ဂလန်ဝေးလ်ဘက်ကနေပြီးတော့ပြောင်းလာတာပါနောက်ပြီးတော့မှသူရှေ့နေလဲလှုပ်ပါတယ်နောက်ပြီးတော့အဲ့ဒီအလုသမားတတ်မဲ့ကတိမှလည်းသူတော်လှုပ်ရှားပါတယ်နောက်ပြီးတော့အတိုက်ကံပါတီဘက်ကနေပြီးတော့မှလည်းတော်တော်လေးလှုပ်ရှားခဲ့ပါတယ်မိဘကတော့အလုတ်ကြိုးစားပြီးလှုပ်တဲ့မိဘမျိုးဆိုတော့ငငယ်လေးတွေကသူကပြောပါတယ်သူတို့အလုတ်ကိုကြိုးစားပြီးအကုန်လုံးကိုယ့်ဟာကိုယ်တိုးတက်အောင်လှုပ်ရမယ်ဆိုတာငငယ်လေးတွေကသူတို့မိဘတွေကသင်ခဲ့ပါတယ်တဲ့
အဲ့တော့သူ့ရဲ့စိတ်နေစိတ်ထားဘယ်လိုရှိပါလဲရှင
်သူကတော့အဆက်အသွယ်ရေးကောင်းမဲ့ပုံတော့ရှိပါတယ်ဘာဖြစ်လို့လဲဆိုတော့အခုလောလောဆယ်ပဲအဲ့ဒီတတူရင်တမကတွေကကေဗရာအစိုးရကိုအတေးပြက်စီတဲ့ဟာမျိုးကြော်ညာတဲ့ကြော်ညာတွေပါတယ်သူချက်ချင်းသူရက်ခိုင်းတယ်လေနောက်ပြီးတော့မှလည်းသူအဲ့အစိုးရဘက်ကလည်းရက်တယ်တတူရင်တမကတွေဘက်ကလည်းကြော်ညာတွေအကုန်လုံးကိုရက်ပါတယ
်အဲ့တော့အခုလို့သူဝန်ကြီးချုပ်တိရုပ်ရက်ဖြစ်လာပြီးမကြမိမှာပဲပေါ့နော်ဒီဝက်ောက်ပွဲကျင်းပဖို့ရှိတယ်ဆိုတော့သူ့အနေနဲ့ပေါ့နော်ဘယ်လိုသူ့ပါတီအတွက်ကိုစွန့်ဆောင်ပေးနိုင်မယ်လို့ထင်ပါလဲရှင
်သူကတော့ဂရီပေးတာကတော့ဒီနှစ်မကုန်မှာသူတို့ရွေးကောက်ပွဲလုပ်ပါမယ်တဲ့ထပ်ပြီးတော့ပိုကောင်းလာမယ်လို့လူတွေကတော့မျှော်လင့်ထားတာပါပဲဒါပေမဲ့နိုင်ငံရေးဆိုတာပြောလို့မရဘူးလေ
သူကပထမဦးဆုံးတော့ Australia အမျိုးသမီးဝင်ကြီးချုပ်လည်းဖြစ်တော့အထူးသဖြင့်ပေါ့နော်အမျိုးသမီးများအခွင့်အရေးနဲ့ပတ်သက်ပြီးတော့သူတို့ပြင်ဟိုမိဖွားခွင်းတို့လာစားတို့နဲ့ပတ်သက်ပြီးတော့ဘယ်လိုလှုပ်ဆောင်ပေးနိုင်နိုင်မယ်လို့ညွှန်လင်းကြပါလိမ့်ရှင
်အခုလောလောဆယ်မှာပဲမကြသေးခင်ရပဲသူတို့ဒီပြုတ်လိုက်ပါတယ်အမျိုးသမီးတွေမိဖွားပြီးလို့ရှိရင်18ပတ်အနေဆုံးလာစားနဲ့အိမ်မှာသားသမီးနဲ့နေဖို့သူတို့ခွင့်ပြုပါတယ်နောက်ပြီးတော့လေလောလောဆယ်ကဩစတြေးလျမှာဒီကြားမလာစားမတူပါဘူးမိမတွေကအမြဲတမ်းပို့ပြီးတော့နေပါတယ်ဆိုတော့သူတို့အခုဂျူလီယန်ကီလာဝန်ကြီးချုပ်ဖြစ်တဲ့အချိန်မှာဒီလစာတူညီစွာရဖို့လေသူတို့သူဖြစ်မြအောင်ပေါ့လေလုံနိုင်လုပ်မယ်လို့တော့ညှော်လင့်ပါတယ
်ဘရစ်ဘိန်းမြို့နေဒေါ်လီမြို့အိမ်ဖြစ်ပါတယ်ဩစတြေးလျဝန်ကြီးချုပ်တဲ့ဂျူလီယန်ကီလက်အနေနဲ့ဒီနှစ်ကုန်မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းကေဗင်ဒရတ်အပြင်အတိုက်ခံ Liberal Party ခေါင်းဆောင်နှင့်လည်းရင်ဆိုင်ရမှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve